မြန်မာနိုင်ငံတွင်နိုင်ငံရေးအကျဉ်းသားတွေလွတ်မြောက်ရေးအတွက် NLD အစိုးရကိုဖိအားပေးဖို့အမေရိကန်အထက်လွှတ်တော်မှဥပဒေကြမ်းတင်သွင်းတဲ့အပေါ်မြန်မာနိုင်ငံရေးတက်ကြွလှုပ်ရှားသူတွေကကြိုးဆိုပါတယ်။လက်ရှိအစိုးရတည်လက်ထက်မှာနိုင်ငံရေးအကျဉ်းသားတွေနဲ့နိုင်ငံရေးကိစ္စနဲ့တရားရင်ဆိုင်နေရသူတွေအများပြားရှိနေသလိုလူ့ခွင့်ရေးလှုပ်ရှားမှုတွေကိုအကာအကွယ်ပေးဖို့မြန်မာနိုင်ငံတွင်ဥပဒေပြင်ဆင်ချက်တွေလုပ်ဖို့လိုတယ်လို့တက်ကြွလှုပ်ရှားသူတွေကထောက်ပြပါတယ်။ကိုကောင်းဆိုင်ဟင်ကတင်ပြထားပါတယ်ရှင်။
Republican နဲ့ Democratic Party နှစ်ခုကအမတ်တွေပူးပေါင်းပြီးမြန်မာနိုင်ငံကယုံကြည်ချက်ကြောင့်အချင်းချင်းသူတွေကိုကူညီရေးကောင်းစေတဲ့ဥပဒေမူကြမ်းကိုဇူလိုင်လ10ရက်နေ့က American အထက်လွှတ်တော်မှာတင်သွင်းခဲ့တာပါဒီဥပဒေမူကြမ်းထဲမှာ American ပြည်အောင်စုရဲ့မူဝါဒအတွင်းလူ့ခွင့်ရေးနဲ့ Democracy တန်ဖိုးတွေကိုဥပဒေအဖြစ်စနစ်တကျအစိုးရထည့်သွင်းဖို့မြန်မာနိုင်ငံမှာတရားမျှတမှုရရှိရေးအတွက်စီရင်လှုပ်ရှားရေးမှာ American နိုင်ငံသားရေးဝင်ကြီးအနေနဲ့မိဖက်အဖြစ်ပူးပေါင်းဆောင်ရွက်နိုင်ဖို့နိုင်ငံရေးအကျဉ်းသားတွေနဲ့ယုံကြည်ချက်ကြောင့်အကျဉ်းချနေသူတွေကိုချုံးချက်မရှိချက်ချင်းလွတ်ပေးဖို့နဲ့ဒီအကျဉ်းသားတွေကိုအမေရိကန်နိုင်ငံသားရေးဝင်ကြီးအနေနဲ့တိုက်ရိုက်ကူညီပေးဖို့စတာတွေပါဝင်ပါတယ်။လက်ရှိအစိုးရတက်တဲ့ထက်မှာနိုင်ငံရေးအကျဉ်းသားတွေတရားရင်ဆိုင်နေရသူတွေအချုပ်ခံထားရသူတွေအများအပြားရှိနေတာကြောင့်အခုလိုအမေရိကန်အထက်လွှတ်တော်မှာမြန်မာနိုင်ငံကနိုင်ငံရေးအကျဉ်းသားတွေလွတ်မြောက်ရေးကိစ္စဥပဒေမူကြမ်းတင်သွင်းလာတာကိုအထူးကြိုဆိုတယ်လို့APP နိုင်ငံရေးအကျဉ်းသားများကူညီဆောင်ရွက်ရေးအတင်းမြန်မာနိုင်ငံအတွင်းရေးမှူးဦးတည်နိုင်က VOE ကိုအခုလိုပြောပါတယ်
။ဘာဖြစ်လို့ဆိုတော့ကျွန်တော်တို့နိုင်ငံမှာကနိုင်ငံရေးအကျဉ်းသားတွေကဒီဆိုရလက်ထက်မှာဒီနေ့အခြေကအများဆုံးလို့ပြောလို့ရတဲ့အနေအထားမျိုးဖြစ်လာပါတယ်။ဆိုတော့နိုင်ငံရေးအကျဉ်းသားတွေကအကျဉ်းချက်က34ဦးရှိပြီးတော့ဒီအားလုံးပေါင်းပြီးအချုပ်ခံရတဲ့လူတွေအဲ့ကတရားရင်ဆိုင်နေရတဲ့လူတွေအလုံးပေါင်း466ဦးထိမြင့်တက်လာပါတယ်။ဟိုအခြေတော်တွေနဲ့ပြီးတော့တရားရင်ဆိုင်နေရတာရှိတယ်။ပြည်ပနေပြီးတော့တရားရင်ဆိုင်နေရတာရှိတယ်။ဆိုတော့အဲ့လိုပြည်တဲ့လက္ခဏာဆိုလို့ရှိရင်လည်းတလားလဲပေါ့ည86ဦးဖမ်းဆီးထိန်းသိမ်းခံရတဲ့အနေအထားမျိုးရှိလာတယ်။
မြန်မာနိုင်ငံမှာနိုင်ငံရေးတကြွလှောက်ရှားသူတွေလူခွင့်ရေးလှောက်ရှားသူတွေအတွက်မရှိတင်တော်တဲ့ပုံမှန်တွေကိုအများဆုံးဖျက်သိမ်းတာမျိုးပြင်ဆင်တာမျိုးပြုလုပ်ဖို့လိုတယ်လို့ဥတည်နိုင်ငံကပဲဆက်ပြောပါတယ်။လက်ရှိအဖြစ်ဆိုရင်လည်းနိုင်ငံရေးအကျဉ်းသားဆိုတဲ့ဝဟဟာရသတ်မှတ်မှုမှာကိုအာဏာပိုင်တွေအာဏာရပါတီအတိုင်းဝိုင်းနဲ့လူခွင့်ရေးအဖွဲ့တွေကြားသဘောထားကွဲတာတွေရှိနေတာပါ
။ဥပမာဒီ78 79 20 500 55 600 66တို့တရကဒီ30တို့ဒီအဲ့ဒါလေးကလူကိုရလှောက်ရှားတဲ့လူတွေလွတ်လပ်စွာထုတ်ပေါ်ပြောဆိုခွင့်ပိတ်ပင်နဲ့ဒီဥပဒေတွေဖြစ်လာတယ်လို့ပြောလို့ရပါတယ်
။ဒီမိုကရေစီလမ်းကြောင်းကိုလျှောက်လှမ်းနေတဲ့အစိုးရတည်တဲ့အနေနဲ့လူခွင့်လှောက်ရှားသူတွေနိုင်ငံရေးတကြွလှောက်ရှားသူတွေငြင်းငြင်းစွာဆန္ဒပြတာတွေကိုဖန်ဆီးအရေးယူတာတွေမရှိသင့်တော့ဘူးလို့နိုင်ငံရေးတကြွလှောက်ရှားသူမခင်လေးကအခုလိုပြောပါတယ်။
အဲ့လိုနိုင်ငံရေးစဉ်းစားတွေကတော့ဒီလိုများနေတာကတော့ဒီမိုကရေစီနိုင်ငံတစ်ခုကိုသွားနေတဲ့အခါမှာတော့ဒါကမဖြစ်တဲ့ကိစ္စတစ်ခုပေါ့လေဆိုတော့ကျွန်တော်တို့ကလည်းနိုင်ငံရေးနဲ့ပတ်သက်တဲ့ဒီလွတ်လပ်စွာပေါ့ဒီဆန္ဒပြတယ်ဘယ်သူမှမထိခိုက်စေပဲပေါ့နော်ရုံရင်စံတန်းတဲ့ဟာတွေအနေနဲ့ဖြစ်စေမဲ့ဟိုဟာမျိုးတွေကိုဆုံးဆော်တဲ့ဟာမျိုးမဟုတ်ဘဲနဲ့လွတ်လပ်စွာဆန္ဒပြခွင့်စီတန်းလက်လက်ခွင့်ရောကျွန်တော်တို့ကအပြည့်အဝအားပေးတယ်ဆိုတဲ့အတွက်ဒီလိုမျိုးတွေနဲ့ဆန္ဒပြခံဟိုဖန်စီထိန်းသိမ်းခံရတဲ့သူတွေတော့အများဆုံးလွတ်ပေးစေခြင်းနဲ့ဆန္ဒရှိပါတယ်
။ဘာမှ political pressure assistant အလို့အမိပေးထားတဲ့မြန်မာနိုင်ငံရေးအခြေအနေများကုညီဆက်ဆောင်ရေးဥပဒေမူကြမ်းကို American Outlook တော်နိုင်ငံသားရေးကော်မတီရဲ့အာရှပစိဖိတ်နယ် Nuclear ပြန်ပွားရေးဆက်ကော်မတီဝင်ဖြစ်တဲ့ Michigan ပြည်နယ် Democratic Outlook တော်အမတ် Andrew Levin နဲ့ Mizoram ပြည်နယ် Republican အမျိုးသမီး Outlook တော်အမတ် Awan Garo က April 19ရက်နေ့ကတင်သွင်းခဲ့တာပဲဖြစ်ပါတယ်ခင်ဗျာ။